ဧပြီလ14ရက်နေ့မနေ့စောပိုင်းမှာရန်ကုန်အပြည်ပြည်ဆိုင်ရာလေရင်ကွင်းလေရင်ရန်နာတဲ့နေရာကလေရင်နှစ်စင်းမတော်တဆတိုက်ခိုက်မှုဖြစ်ခဲ့တဲ့ဖြစ်စဉ်ကိုလေကြောင်းဦးစီးဌာနကစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။မြန်မာနိုင်ငံကလေရင်ကွင်းတွေအတွင်မတော်တဆမှုတွေမဖြစ်ပွားအောင်လေရင်ကွင်းတိုးချက်မှုတွေနဲ့ပြင်ဆင်မှုတွေကိုအဓိကထားလှုပ်ဆောင်မှုပြင်ဆင်နေပါတယ်လို့လည်းပြန်ကြားရေးဒုတိယဝန်ကြီးကပြောပါတယ်။အသေးစိတ်ကိုမဆုမုံကတင်ပြပေးပါမယ်ရှင်။
ဧပြီလ14ရက်နေ့တနင်္လာနေ့မနက်6နာရီနဲ့မိနစ်40မှာရန်ကုန်ပြည်ပဆိုင်ရာလေစိတ်ဝင်းတွင်ကလေရင်မြန်နေရန်နာတဲ့နေရာနာမှာလေရင်မြန်ချင်းမြေပြင်မှာမတော်တဆထိခိုက်မှုဖြစ်ခဲ့တာပါ Golden မြန်မာလေချောင်းလိုင်းပိုင်လေရင်ဒစင်းကိုလေရင်ရန်နာတဲ့ Queen C ကိုလေရင်ရွှေပြောင်းမှုဆွဲလာတဲ့အချိန်မှာပဲအဲ့ဒီလေရင်ပြန်ရန်နာ Queen အတွင်မှာညအိပ်ပြီးတော့ရန်နာနေတဲ့အပြည်ပြဆိုင်ရာမြမလေချောင်းလိုင်း MAI ရဲ့လေရင်ဒစင်းကိုတဲ့နောက်ပိုင်းကို Golden မြန်မာလေရင်ဥပိုင်းနဲ့အရှိန်မထိန်နိုင်ပဲတက်တဲ့ဝင်တိုက်လိုက်တာဖြစ်ပါတယ်ဂိုရန်မြန်မာလေချောင်းပိုင်လေရင်ရဲ့စခန်းထဲမှာလေရင်အင်ဂျင်နီယာ2ဦးရှိနေပါတယ်အဲ့ဒီလေရင်မြန်ကိုရွှေပြောင်းမှုတုံးတဲ့လေရင်ဆွဲရင်ကလည်းမြမလေချောင်းပိုင်ဖြစ်ပြီးတော့မြမလေချောင်းကဝန်ထမ်းတွေကတာဝန်ယူပြီးတော့ဆွဲလာတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာမြမလေချောင်းကသတင်းထုတ်ပြန်ပါတယ်အခုလိုမျိုးလေရင်မြန်နှစ်စင်းမတော်တဆထိခိုက်မှုဖြစ်ခဲ့တဲ့အပေါ်မြမလေချောင်းဦးစီးဌာနကစုံစမ်းမှုတွေပြုလုပ်နေတယ်လို့ပြန်ကြားရေးဒုတိယဝန်ကြီးဦးရထွက်က VOE ကိုပြောပါတယ်
မနက်ကအရီကို Golden Air မြန်မာနဲ့ကျွန်တော် MAI နဲ့ဒီလေရင်ရန်နာတဲ့နေရာမှာထိခိုက်မှုဖြစ်တယ်ဆိုတော့ကျွန်တော်သိပါတယ်။ဒါပေမဲ့ဖြစ်ပေါ်တဲ့အကြောင်းရင်းတွေဒါတွေတော့ကျွန်တော်တို့ဒီလေကြောင်းဦးစီးဌာနကစုံစမ်းနေစေဖြစ်လို့ကျွန်တော်တို့တော့ဆက်မှတ်ချက်ပေးလို့မရသေးပါဘူး
။အခုဆိုရင်မြန်မာနိုင်ငံတွင်းကိုနိုင်ငံခြားသားခရီးသွားဧည့်သည်တွေများလာတယ်လို့ပြည်ပလေကြောင်းလိုင်းတွေအပြင်ပြည်တွင်းလေကြောင်းပို့ဆောင်ရေးကိုလည်းပြည်သူတွေကပို့ပြီးတော့မှအသုံးပြုလာတဲ့အတွက်ပြေးဆွဲနေတဲ့လေရင်စင်းရင်ကပို့ပြီးတော့များပြားလာတယ်လို့လေရင်ရန်နာကွင်းမှာလည်းကြက်တဲမှုတွေဖြစ်လာလို့ဒီလိုမတော်တဆမှုမျိုးထပ်မဖြစ်အောင်လေရင်ကွင်းတိုးချဲ့မှုတွေနဲ့ပြင်ဆင်မှုတွေကိုလှုံ့ဆော်နေတယ်လို့လည်းပြန်ကြားရေးဒုတိယဝန်ကြီးကပြောပါတယ
်။လေရင်များအစင်းတွေခီးစင်တွေကအမှတ်ထိခဲ့မှုရှိပါဘူး။အဲ့တော့ကျွန်တော်တို့ရန်ကုန်မြန်မာပြည်ရုပ်နိုင်ငံတကာလေစိတ်ကအခုကျွန်တော်တို့သလုံးမှာလေမြန်တွေများလာတာပေါ့နော်ခီးတဲ့အဝင်ထွက်များလာကြတယ်လို့လေမြန်ရန်နာတဲ့နေရာကနည်းနည်းလေးချက်တဲလာတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ပြီးခဲ့တဲ့နောက်တုန်းကလည်းတို့တွေဒီဟာကိုလေမြန်ဝင်ပြင်ဆင်တဲ့ဟာတွေစလုပ်နေတဲ့ချိန်မှာအဲ့လေရန်နာတဲ့နေရာကိုလည်းထပ်ပြီးတော့တိုးချဲ့ဖို့တို့ပြင်ဆင်နေကြတော့ရှိပါတယ်အဲ့တော့အခုချိန်မှာတော့ဒီဖြစ်စဉ်ဖြစ်သွားတော့နောက်မှဒီလေမြန်နေစိုက်ခက်ရနားတဲ့အဝင်ထွက်လို့နေမှာတော့တို့ဒါမှမဟုတ်တော့အလားတူဖြစ်အောင်လိုအပ်တဲ့အင်ကာကမှုတွေထပ်ပြီးတော့လုပ်သွားမှာပါ။ဟုတ်တယ်သူတို့တချေလို့
မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေကလေရင်ကွင်းတွေကိုနိုင်ငံတကာစံတော့မှီအောင်ဆောက်လုပ်ထားတယ်လို့လည်းအခြေအနေကိုဥရဲ့ထွက်ကရှင်းပြပါဗျ
။တကယ်ဦးလေစိတ်တို့ကျွန်တော်တို့ဒီဘက်ကနေပြီးတော့လေစိတ်တို့ကတော့လေရင်အဝင်ထွက်ကရန်ကုန်ပြည်ပဆိုင်ရာလေစိတ်တွေပို့ပြီးတော့နေတာပေါ့။နောက်ပြီးတော့အဲ့ဒီလေစိတ်တွေကစဆောက်တဲ့ကနေကသူတို့ကနေရာလေးနည်းနည်းပို့ပြီးတော့ကျေရတဲ့ဘောမှလို့ရှိပါတယ်အဲ့တော့ခြေနေတော့မတူဘူးပေါ့
အခုရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ဝင်းအတွင်းမှာဖြစ်ပွားခဲ့တဲ့လေမြန်နှစ်စင်းမတော်တဆထိခိုက်မှုမှာ MAI လေရင်ကဝင်းအတိုက်ခံရတဲ့အရှိန်ကြောင့်ညာဘက်ကိုတင်းဆောင်သွားပြီးညာဘက်တကပောက်အပါဝင်ကိုရယ်တွင်ပျက်စီးမှုတချို့ရှိခဲ့ပါတယ်ဝင်းတိုက်လိုက်တဲ့ဂိုရန်မြန်မာလေရင်ကလည်းပျက်စီးထိခိုက်မှုရှိခဲ့ပါတယ်ဒါကြောင့်အပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်းကနေပြီးတော့ပြည်ရင်းပြည်ပအာမခံဌာနတွေနဲ့လေရင်ထုတ်လုပ်တဲ့ကုမ္ပဏီတွေကိုဆက်သွယ်အကြောင်းကြားပြီးလိုအပ်တာတွေဆောင်ရွက်နေပါတယ်လို့ MAI ကပြောပါတယ်အခုလိုမျိုးတကြံကာလအတွင်းမှာအပြည်ပြည်ဆိုင်ရာလေရင်ကွင်းအတွင်းလေရင်နှစ်စင်းမြေပြင်မှာမတော်တဆထိခိုက်မှုဖြစ်ခဲ့ပေမဲ့ခရီးသည်တွေလေချောင်းသွားလာရေးအဆင်ပြေအောင်လေရင်ခရီးစဉ်တွေကိုပုံမှန်အတိုင်းပြန်တန်းပြေးဆွဲလျက်ရှိတယ်လို့အပြည်ပြည်ဆိုင်ရာမြမလေချောင်းလိုင်းကသတင်းထုတ်ပြန်ထားပါတယ်ရှင်